ောက်ကြနေကကျင်းပတဲ့အတန်လွင့်မီဒီယာဆွေးနွေးပွဲမှာစာနယ်ဇင်းကောင်စီကဦးကျော်မင်းဆွေ၊စာရေးဆရာဦးဖေမြင့်၊မစ္စိမဦးစိုးမြင့်၊ဒီမိုကရက်တစ်မြန်မာအသံကဦးခင်မဝင်း၊ထိုင်းနိုင်ငံဘန်ကောက်မြို့ချူလာလကွန်တက္ကသိုလ်ကပညာရှင်တဦးဖြစ်သလိုထင်ရှားတဲ့စာနယ်ဇင်းသမားတဦးလည်းဖြစ်တဲ့ကာဘီချွန်ကီတာဘုံတို့ပါဝင်ဆွေးနွေးခဲ့ကြပါတယ်။ဦးစိုးမြင့်နဲ့ဦးဖေမြင့်တို့ရဲ့ပြောကြားချက်တွေကို RFI ကတောက်ကြနေမှာတင်ဆက်ခဲ့ပြီးပါ යි ခင်ဗျာ။မစ္စတာကာဘီနဲ့ဦးခင်မောင်ဝင်းတို့ရဲ့အမြင်တွေကိုဒီကနေ့ဆက်လက်တင်ပြပါမယ်။Mr. Kabiga.
Myanmar reform, particularly media reform, has been very dramatic and very broad. So I think they need a lot of dialogue and consultation.
မြန်မာပြည်ရဲ့ပြုပြင်ပြောင်းလဲမှုမှာအဓိကမြင်ရတာကတော့မီဒီယာခဏဖြစ်ပါတယ်။တကယ်ကိုထူးထူးခြားခြားနဲ့ကြဲကြဲပြန့်ပြန့်ပြောင်းလဲနေတာပါ။အဲဒါပေမဲ့ဒီခဏဆက်လက်တိုးတက်ဖို့အတွက်အစိုးရနဲ့သတင်းမီဒီယာတွေအကြားတွေ့ဆုံဆွေးနွေးမှုတွေဆက်လက်ပေါ်ပေါက်ဖို့အထူးအရေးကြီးပါတယ်ခင်ဗျာတွေ့ဆုံဆွေးနွေးမှုများလာတာနဲ့အမျှတစ်ဖက်နဲ့တစ်ဖက်အားနည်းချက်တွေအားသာချက်တွေကိုပုံမူနားလည်သိရှိလာကြမှာဖြစ်ပါတယ်လို့ပြောပါတယ်ဒီမိုကရက်တစ်မြန်မာအသံကညွှန်ကြားမှုဥက္ကမဝင်းကလက်ရှိမီဒီယာလွတ်လပ်မှုတွေရေရှည်တည်တံ့မှုနဲ့တိုးတက်မှုရှိဖို့အတွက်ဥပဒေအရအကာအကွယ်ပေးနိုင်ဖို့အရေးကြီးတယ်လို့ပြောပါတယ်
ဒီလှုပ်တော့မှာဒီမီဒီယာနဲ့ပတ်သက်တဲ့ဥပဒေတွေကိုအတိပြုပြီးရလဲရှိတယ်။တည်ပြုဖို့တန်းစီနေတာလည်းရှိတယ်။အဲ့တော့ဒီဥပဒေတွေထဲကတစ်ခုကတော့ဒီ broadcast media law ပေါ့နော်။အဲ့ broadcast media law မှာလည်းပဲကျွန်တော်တို့အနေနဲ့စိုးရင်စရာတွေအများကြီးပါတယ်။အဲ့စိုးရင်စရာဆိုတဲ့ဟာကဖြစ်တဲ့စံချိန်စံညွှန်းမှတ်မိတဲ့ဟာပေါ့လေ။ဆိုတော့အဲ့ရမျိုးတွေတော့ကျွန်တော်တို့တွေ့နေရတယ်။ဒါကြောင့်အဲ့ law တွေတော့ကျွန်တော်ပြုပြင်ပေးမှနောက်အနာဂတ်မှာမီဒီယာလွတ်လပ်မှုအမှခံနိုင်မဲ့ခြေအနေမျိုးဟိုရှိတဲ့ဥပဒေထွက်လာမယ်လို့ကျွန်တော်ထင်ပါတယ်။ပုံနှိပ်မီဒီယာမှာတော့လည်းပဲဘာဖြစ်ခဲ့လဲဆိုတော့သတင်းစာတွေတော့ထုတ်ခွင်းတော့ပေးလိုက်တယ်လက်တွေ့မှာသို့တော့အာလုံးဒန်းတို့ညီမြအရှင်ပြိုင်ခွင့်ကိုအမမခံတဲ့အတွက်ပုဂ္ဂလိကသတင်းစာအကုန်လုံးဈေးကွက်ထဲမှာအသက်ခံလိုက်ရတယ်နော်အစိုးရသတင်းစာတွေကဖြန့်ချီရေးနဲ့ commercial ကိုထိန်းချုပ်ထားတယ်အဲ့ဒီဟာနဲ့မရှင်းနိုင်တဲ့အတွက်ပုဂ္ဂလိကသတင်းစာအကုန်လုံးသိကုန်ကြတယ်တော့တစ်ဖက်ကပေးကပေးမရဘူးဆိုတဲ့အခြေအနေဖြစ်တယ်အဲ့လိုပဲ broadcast media sector မှာဖြစ်မှာကျွန်တော်စိုးရင်းတယ
်ဥက္ကမဝင်းရဲ့သဘောထားပါခင်ဗျာထိုင်းပညာရှင်ကာဘီကမြန်မာစာနယ်ဇင်းသမားတွေအနေနဲ့မိမိကိုမိမိအရေးအချင်းမြင့်တင်ဖို့လိုအပ်နေတယ်လို့ပြောပါတယ်ခင်ဗျာ
Myanmar journalists need the capacity in writing issue that impacting on national livelihood for example issue related to conflict
မြန်မာစာနယ်ဇင်းသမားတွေအနေနဲ့ကန္ဓာအလိုက်ပုံမူနှက်ဆက်ကြွန့်ကျင်အောင်အထူးပြုလေ့လာကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ်ဥပမာမတူညီတဲ့အတိုင်းဝိုင်းတွေရဲ့ပရိပက္ခပြည်သူတွေရဲ့နေစဉ်လူမှုဘဝပြောင်းလဲမှုစသဖြင့်ဆိုပါတော့ခင်ဗျာအကြောင်းအရာတရားကိုရေးသားတင်ပြမယ်ဆိုရင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွမ်းကျွမ်းကျင်ကျင်လေ့လာသိရှိထားမှာပဲပြည့်ပြည့်စုံစုံနဲ့အနှစ်သာရရှိရှိတင်ပြနိုင်မှာဖြစ်ပါတယ်ခင်ဗျာဒါကတော့မစ္စတာကာဘီရဲ့အကြံပေးချက်ပါအဲဥက္ကမဝင်းကမီဒီယာလောကမှာဒန်းလူညီများအခွင့်ရဖို့အတွက်တက်ညီလက်ညီဆောင်ရွက်ကြဖို့အရေးကြီးကြောင်းပြောဆိုပါတယ်
တော့ blogger media sector မှာเนาะအခုနောက်လာမဲ့အတန်လှမ်းမဲ့လူတွေကြတော့ဥပဒေစောင့်ရတာတို့ဘာလို့လောက်ရအောင်မဲ့ပြန်ပွဲတွေပဲဝင်ရအောင်မဲ့ဈေးရဘလောက်ကြီးမှန်းမသိဘဲဒီ system တွေမှာဒါပေမဲ့ရှေ့မှာရှိသေးတဲ့ blogger ဆောင်တစ်ခုကရှေ့အဝေးပြေးနေကြပြီเนาะသူတို့ channel တစ်ခုပြီးတစ်ခုချက်ထွင်နေကြတယ်เนาะအခုဒီနေ့မနေ့ကျွန်တော်ထိုင်းရင်အတွေ့အကြုံကျွန်တော်နားထောင်နေတဲ့ချိန်မှာ तू က channel သုံးခုလိုချင်တယ်ဆိုလို့ရှိရင်တစ်ခုကန့်သတ်ထားသတင်းဝင်လို့မရဘူးသဘောက तू က balance ဖြစ်အောင် तू ထိန်းထားပေးတယ်အခုဒီမှာရှိနေပြီသားရှေ့ရเนาะ player နှစ်ယောက်ကတော့တည်းဈေးကွက်ကိုတော့နှမ်းမိုးထားပြီးတော့ချုပ်ကင်ထားပြီးတော့ channel မျိုးစုံဖွင့်နေကြတယ်အားကစားတွေရောရုပ်ရှင်တွေရောသတင်းတွေအကုန်လုံးနေကြတယ်အဲ့တော့ပြီးနောက်လာတဲ့လူတွေနဲ့ဘယ်လိုသွားရှင်လို့ရမလဲအဲ့ဒါကလုံးဝ level playing field တော့ဒန်းတူညီမြရှင်ပြန်ခွင့်ပြည့်ရင်းနေတဲ့ချင်းတွေအဲ့ဒီဟာကတော့ဒီနောက်တက်လာတဲ့လွတ်လပ်တဲ့ media ဌာနတွေကိုတော့အသေးတတ်နေတဲ့အခြေအနေမျိုးဖြစ်နေတယ်အဲ့ဒါတော့ကျွန်တော်ဆိုရင်းနေကျွန်တော်တို့လုပ်နေတဲ့ဟာကတော့အခုလို public awareness တွေတင်ရမယ်ဒီကိစ္စကတော့ media ဌာနတစ်ခုချင်းရဲ့ကိစ္စမဟုတ်ဘူးမြန်မာနိုင်ငံမီဒီယာရဲ့အနာဂတ်အရေးဖြစ်တယ်။အဲ့တော့အဲ့မြန်မာနိုင်ငံမီဒီယာအနာဂတ်အရေးမှာသက်ဆိုင်တဲ့လူတွေအားလုံးကစဉ်းစားလုပ်တင်တဲ့အလို့အဲ့လူတွေပါလာအောင်ကျွန်တော်ကအခု public awareness လုပ်မယ်။နော်လှော့တော်အမှန်တွေကျွန်တော်ကစည်းရုံးမယ်ရှင်းပြမယ်။သူတို့ကလည်းကြိုဆိုလက်ခံတဲ့သဘောရှိပါတယ်။ကျွန်တော်လည်းအခုလက်တွေ့လုပ်နေကြပြီ။သူတို့ information ပေးပြီးတဲ့အချိန်မှာသူတို့ကလှော့တော်ထဲမှာဒီဥပဒေကိုဟိုပြုပြင်ပြင်ဆင်နိုင်အောင်ကျွန်တော်ကလုပ်စီချင်ပါတယ
်။ဆွေးနွေးပွဲခေတ္တနားချိန်မှာမစ္စတာကာဘီကိုကျွန်တော်ကလက်ရှိပြန်ကြားရေးဝန်ကြီးဦးရထုတ်ကိုဘယ်လိုမြင်လဲလို့မေးပါတယ်။ကာဘီကဦးရထုတ်ဟာတခြားဝန်ကြီးတွေနဲ့မတူတမူထူးခြားသူဖြစ်တယ်လို့ဝေဖန်ပါတယ
် I have never seen any minister related to media in ASEAN country that sat down with a journalist during the 2 days seminar and exchange
UNESCO ကကြီးမှုကျင်းပတဲ့အခမ်းအနားကိုဝန်ကြီးဦးရထွတ်လာတယ်ဗျ။အာဆီယံနိုင်ငံတွေထဲမှာစာနယ်ဇင်းသမားတွေနဲ့နှစ်ရက်လောက်အတူတူနေပြီးသတင်းတောက်တွေမေးသမျှဖြေကြားတဲ့ဝန်ကြီးဆိုလို့ဒီတယောက်ပဲကျွန်တော်တော့မြင်မှုသေးတယ်။အဲသူလုတ်သမျှကောင်းတယ်လို့ကျွန်တော်မပြောပါဘူးဗျ။ဒါပေမဲ့လည်းဒီလိုဆက်ဆံရင်ရှိတာကတော့အပေါင်းလက္ခဏာပဲလို့ဘန်ကောက်မြို့ချူလာလကွန်တက္ကသိုလ်ကထိုင်းပညာရှင်မစ္စတာကာဘီချွန်ကီတာဘွန်ကပြောကြားခဲ့ပါတယ်ခင်ဗျာ။